မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်ဇူလိုင်လ1ရက်တောက်ကြညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမတို့ခုအတန်လွှင့်ချိန်မတိုင်ခင်လေးမှာဒီစပိုင်းဆိုင်ရာချွေးရဲမှုတွေရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်အခုတော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ် Line to meter 3251တို့အပြင် Line lab meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျမကအင်ဂျင်နိုင်ပါဟုတ်ကဲ့အခုတော့သတင်းတွေကိုဗားရီဒီနေ့ပြောပြမလဲဆိုတာကိုမဆုမြတ်မွန်ကြီးပြောပါအောင်ရှင
်ဟုတ်ကျမကတော့ဆုမြတ်မော်ပါရှင်ဒီအမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့လျှောက်လာတဲ့စီးစစ်နေချိန်မှာမက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းစီတဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရကရပ်ခဲ့တာကဥပဒေကိုချိုးဖောက်ရမရောက်ဘူးဆိုပြီးတော့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်မြန်မာလေတက်တိုက်လီရင်တစဉ်ထိုင်းနိုင်ငံလေကြောင်းပိုင်နယ်ထဲအထိကြာတာရင်းတွေကဝင်ရောက်ပြန်တန်းပြီးတော့ KNU နယ်မြေထဲတိုက်ခိုက်ခဲ့မှုအပေါ်မြန်မာဘက်ကတောင်းပန်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားပါတယ်အာဆီယံအထူးကိုယ်စားလှယ်ကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးတာဝန်ရှိသူတွေအပြစ်ရတိုင်းရင်းသားအဖွဲ့တချို့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အကြေညာပေးပါမယ်မတ်အင်ဂျင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းဒီအာဆီယံအထူးတန်တမန်ကသူ့ရဲ့ဒီမြန်မာပြည်ခီးစဉ်အတွင်းမှာဘာတွေအဓိကဆောင်ရွက်သွားဖို့ရှိမလဲဆိုတာကိုသူနဲ့တွေ့ဆုံခဲ့တဲ့ဒီ EAO ကိုယ်စားလှယ်အဖွဲ့ဒုတိယခေါင်းဆောင်ကဒီ VOA ကိုပြောတာကိုလည်းနားဆင်ရဖို့ရှိပါတယ်တခါဒီကနေ့ပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာအာဆီယံနိုင်ငံတချို့ဗရင်းရင်ကိုမလိုက်နာဘူးလို့ပြောခွင့်ရကဝေဖန်လိုက်တာကိုလည်းကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဒီဥကရစ်ထတိုက်ပွဲပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေကိုလည်းကြားမှာပါ။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍအပါအဝင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကကြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့လျှောက်လွှာတွေစီးဆင်းနေချိန်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းစီတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရကရပ်ခဲ့တာကဥပဒေချိုးဖောက်ရမရောက်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်အရှင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကျင့်သုံးခဲ့တဲ့တင်းကျပ်တဲ့မူဝါဒအရခေလွန်ခွင့်လျှောက်ထားသူ9000လောက်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းနေခဲ့ကြရတာပါဒီအစီအစဉ်ကိုဘိုင်ဒန်အစိုးရလက်ထက်မှာရဆိုင်ဖို့လိုအပ်တဲ့အတိုင်းအသေးချာဆောင်ရွက်ခဲ့တယ်လို့ပြည်ထောင်စုတရားရုံးချုပ်မှာထောက်ခံမဲ9မဲကန့်ကွက်မဲ4မဲနဲ့ကြာတာရင်းတွေကဆုံးဖြတ်ခဲ့တာဖြစ်ပါတယ်2022ခုနှစ်ဇန်နဝါရီလတုန်းကဂျိုးဘိုင်ဒန်သမ္မတရာထူးတာဝန်ပထမဆုံးထမ်းဆောင်တဲ့နေ့မှာပဲဒီအစီအစဉ်ကိုရပ်ဆိုင်းခဲ့တဲ့အပေါ် Republican Party ထောက်ခံသူများတဲ့ Texas နဲ့ Missouri ပြည်နယ်တွေကနေတရားစွဲခဲ့တာဖြစ်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ကကြာတာရင်းကချမှတ်တဲ့နောက်ထပ်ဆုံးဖြတ်ချက်တစ်ခုကတော့လူမှုညဉ့်ဉျေးမှုတိုက်ဖျက်ရေးဥပဒေအရသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအနေနဲ့ဖန်လုံအိမ်ဒဏ်ငွေထုတ်လွှတ်မှုကိုကန့်တက်ခွင့်မရှိဘူးလို့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုထိခိုက်စေတဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကဝေဖန်ခဲ့ကြပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့ဆောင်ရွက်နေကြသူတွေအတွက်ဆုပ်ယုပ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်အာနာယသမ္မတတွေရွေးချယ်ပြီးတော့ရာသက်ပန်တရားသူကြီးအဖြစ်ရာထူးခန့်အပ်ခံရတဲ့အမေရိကန်ပြည်ထောင်စုတရားရုံးချုပ်မှာတော့ပထမဆုံးလူမဲအမျိုးသမီးတရားသူကြီးအဖြစ်နဲ့ကန်ဒါဂျီဘရောင်းဂျက်ဆင်ကြာတာပြီးနေတော့ကပဲချမ်းတစ္ဆာချိန်ဆခဲ့ပါတယ်။ဂျာရူကနေအနားယူသွားတဲ့တရားသူကြီးစတီဗင်ဘရိုင်ယန်ရဲ့နေရာမှာလူမဲအမျိုးသမီးတရားသူကြီးကန်ဒါဂျီဘရောင်းဂျက်ဆင်ကတာဝန်လွှဲယူခဲ့တာဖြစ်ပါတယ်ရှင
်။နောက်ကြနေအစောပိုင်းကယူကရိန်းနိုင်ငံအော်ဒက်ဆာဒေသကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လူအနည်းဆုံး18ဦးသေဆုံးခဲ့ပြီးဒဏ်ရာဆင်များစွာဒဏ်ရာရရှိခဲ့ကြပါတယ်။ရုရှားတွေပြစ်မှတ်ထားခဲ့တဲ့နေရာများစွာတဲကတစ်ခုကတော့လူနေအဆောက်အဦတစ်ခုဖြစ်ပါတယ်။မွေကျွန်းကနေရုရှားတပ်တွေကိုစုခွာခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြာတာပတိနေ့တုန်းကပြောပါတယ်။ယူကရိန်းကိုတိုက်ခိုက်ဖို့နဲ့ယူကရိန်းစစ်ကောင်ကသင်္ဘောတင်ပို့ဓာတ်တွေကိုစောင့်ကြည့်စစ်ဆေးဖို့ပင်လယ်တစ်ထဲကအဲ့ဒီကျွန်းကိုစစ်ရဲ့အစောပိုင်းကာလမှာရုရှားကသိမ်းပိုက်အသုံးပြုခဲ့တာဖြစ်ပါတယ်။ယူကရိန်းကလည်းသူ့ရဲ့စစ်ကောင်တွေကိုမိုင်းရှင်းပေးမယ်ဆိုရင်သင်္ဘောတွေရဲ့လုံခြုံရေးကိုရုရှားကအာမခံမမယ်လို့ရုရှားကိုရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ကြာတာပတိနေ့ကတွေ့ဆုံမှာရုရှားသမ္မတပူတင်ကပြောကြားလိုက်ပါတယ်။ရုရှားတပ်တွေစုံသွားကြတာကိုယူကရိန်းသမ္မတရုပ်အကြီးကဲအရီယာမတ်က Twitter လူမှုစာမျက်နှာမှာအတည်ပြုထားပါတယ်။ယူကရိန်းကိုဒေါ်လာ1ဘီလီယံအကူအညီပေးမယ်လို့ဗြိတိန်နိုင်ငံကကြာတာပတိနေ့ကကြေညာလိုက်ပြီးဒီအကူအညီကလေကြောင်းရာကာကွယ်ရေးစနစ်တွေ လူမပါတဲ့ရင်းမြန်တွေနဲ့ယူကရိန်းစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေအတွက်ဖြစ်ကြောင်းဝန်ကြီးချုပ်ဘော်ရစ်ယဲဆင်ရဲ့ရုံးကပြောပါတယ်။ဗြိတိန်နိုင်ငံဟာယူကရိန်းရဲ့မိတ်ဆွေစစ်နဲ့မဟာဗျူဟာမိတ်ဖက်ဖြစ်တယ်လို့ယူကရိန်းသမ္မတဇယန်စစကီကတွစ်တာလူမှုစာမျက်နှာမှာရေးသားထားပါတယ်။
ကမ္ဘာစီးပွားရေးရာသီဥတုပြောင်းလဲရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်။နိုင်ငံပေါင်း20ပါဝင်တဲ့ G20 ထိပ်သီးစည်းဝေးပွဲကိုနိုဝင်ဘာလမှာကျင်းပတဲ့အခါအနောက်နိုင်ငံခေါင်းဆောင်တွေတက်ရောက်မဲ့အရေးအယံဖျားသားနေပါတယ်။ G20 ထဲမှာရုရှားနိုင်ငံပါဝင်တဲ့အတွက်သမ္မတဗလာဒီမီယာပူတင်တက်ရောက်ရင်ထိပ်သီးအစည်းအဝေးကိုတပိတ်မှောက်မယ်လို့အမေရိကန်အပါအဝင်စီးပွားရေးအင်အားကြီးဒီမိုကရေစီ5နိုင်ငံခေါင်းဆောင်တွေအစောပိုင်းကပြောကြားခဲ့ကြတာပါ။ဒါပေမဲ့ G20 ထိပ်သီးစည်းဝေးပွဲတက်မယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကကြာသာရေးနေတော့ကအတည်ပြုပြောကြားခဲ့ပါတယ်။ British ဝန်ကြီးချုပ် Boris Johnson ကလည်းထိပ်သီးစည်းဝေးပွဲမှာတရုတ်နဲ့ရုရှားတို့ရဲ့ပြောကြားချက်တွေကိုပြန်လည်မေးခွန်းထုတ်မှုမရှိဘဲဖြစ်မယ်လို့ပြောပြီးတော့အနောက်နိုင်ငံခေါင်းဆောင်တွေကိုတက်ရောက်ဖို့တိုက်တွန်းထားပါတယ်။ EU ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ Germany ဝန်ကြီးချုပ် Olaf Scholz တို့ကလည်း G20 ထိပ်သီးစည်းဝေးပွဲကိုတက်မဲ့သဘောမျိုးဒီသတင်းပတ်ထဲမှာပဲပြောကြားခဲ့ကြတာပါ။အနောက်နိုင်ငံကောင်းဆောင်တွေကိုတမရပူတင်နဲ့တစပွဲတဲ့နေရာမချပါဘူးဆိုတဲ့အာမခံချက်ကိုအင်ရှင်အင်ဒိုနီးရှားနိုင်ငံကပေးထားတယ်လို့အင်တလီဝန်ကြီးချုပ်မာရီယိုဒရာဂီကလည်းပြောကြားထားပါတယ်။အမေရိကန်တမရဂျိုးဘက်တန်တိုက်ရောက်မလားဆိုတဲ့ VOA အမေးကိုတော့အင်ဂျီရောကဖြေချခြင်းမရှိသေးပါဘူး။ရုရှားတမရအနေနဲ့ထိပ်သီးအစည်းအဝေးပွဲကိုလူကိုယ်တိုင်တိုက်ရောက်မယ်မတိုက်ရဘူးဆိုတာအချိန်တန်ရင်ဆုံးဖြတ်မယ်လို့ရုရှားတမရယုံပြောခွင့်ရကဂျာတာရင်းနေကပြောကြားခဲ့ပါတယ်။အင်ရှင်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံတမရဂျိုးကိုဗီဒိုတို့ကတော့G20 ထိပ်သီးစည်းဝေးပွဲအဆင်ပြေပြင်းကျင်းပနိုင်ဖို့အတွက်တန်တမာရေးနီးနဲ့ကြိုးပမ်းတဲ့အနေနဲ့တမရပူတင်ကိုမော်စကိုမြို့တော်မှာကြာသာပတေးနေ့ကတွေ့ခဲ့တယ်လို့ယူကရိန်းတမရဗလာဒီမီယာဇယ်လန်စကီကိုလည်းခကီးဗ်မြို့တော်မှာပို့ထုနေတုန်းကတွေ့ဆုံခဲ့ပါတယ်ရှင်
။အင်ဒိုနီးရှားတမရဂျိုကိုဝီဒိုတို့ကယူကရိန်းနဲ့ရုရှားခေါင်းဆောင်တွေအကြားမှာဆက်တွေ့ရေးသတားအဖြစ်ဒူတာဝင်ယူပေးမဲ့အကြောင်းကြာသာပတေးနေ့ကကန့်လန့်လိုက်ပါတယ်။လက်ရှိစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ဥက္ကဋ္ဌဂျိုကိုဝီဒိုတို့ဟာကြာသပတေးနေ့ကရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်သတင်းစာဆရာတွေနဲ့တွေ့ဆုံမှာအခုလိုပြောခဲ့တာဖြစ်ပါတယ
် Sebagaimana yang saya sampaikan di Kiev walaupun situasi saat ini masih sangat sulit
ကြည့်ပြမှာကျွန်တော်ပြောခဲ့သလိုပါပဲလက်ရှိအခြေအနေကခက်ခဲနေစေဖြစ်ပေမဲ့ငြင်းချမ်းစွာစကားပြောရေးကိုရှေ့လန်းတင်ပြီးဆွေးနွေးပွဲအတွက်ကျွန်တော်တို့ဖွင့်ထားကြရပါမယ်ဆိုတာကိုကျွန်တော်တစိုက်မှတ်မှတ်ပြောခဲ့ပါတယ်ယူကရိန်းသမ္မတဇယ်လန်စကီရဲ့သတင်းစကားကိုသမ္မတပူတင်စီကိုကျွန်တော်ဆောင်ကျင်းပေးခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ကြားမှာဆက်သွယ်ရေးတရားအဖြစ်ကျွန်တော်ဆောင်ရွက်ပေးဖို့အစဉ်အသစ်ရှိကြောင်းပြောခဲ့ပါတယ်လို့အင်ဒိုနီးရှားသမ္မတဝီဒိုဒိုကပြောခဲ့တာပါ။သမ္မတဝီဒိုဒိုကဂျော်လ29ရက်နေ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံကိုတွားရောက်ခဲ့ပြီးတဲ့နောက်ယူကရိန်းကိုသူကခီးဆက်ခဲ့တာဖြစ်ပါတယ်။ရုရှားကိုယူကရိန်းကတိုက်ခိုက်ခဲ့တဲ့စစ်ကြောင်းကမ္ဘာစားတမ်းအိတ်ခါကြက်တဲကိုစိုးဝါးစေခဲ့ပါတယ်။တီးနံစားသုံးစီလောင်စားစီတန်းငွေနဲ့တန်းမြေဩဇာစီတွေလည်းတက်ခဲ့ရပါတယ
်။ VOA American တဲ့ညမယ့်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ58 kHz 9885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါရှင
်ဇူလိုင်လတည့်ရက်တောက်ချာနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါရှင်မြန်မာလေထက်တိုက်လေရင်တစဉ်ထိုင်းနိုင်ငံလေကြောင်းပိုင်နယ်ထဲအထိဂျာတာဘီနီကဝင်ရောက်ပြန်တမ်းပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ KNU နယ်မြေထဲတိုက်ခိုက်ခဲ့မှုအပေါ်မြန်မာဘက်ကတောင်းပန်ခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံတာကဖီနယ်ပုတ်ဖရခရိုင်အပေါ်အထိမြန်မာတိုက်လေရင်ပြန်တမ်းခဲ့တဲ့ကိစ္စကိုအခြေအနေပိုဆိုးအောင်မလုပ်ချင်ဘူးလို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝချာကဒီကနေ့ပြောကြားခဲ့ပါတယ်
။ဟုတ်แล้วขอโทษมาได้มาแล้วก็โทรไปก็คุยกันแล้วนะนี่แหละคือสิ่งที่มันเป็น
ထိုင်းမြန်မာစစ်တပ်မှုတွေအပြန်အလှန်ပြောကြားခဲ့ကြတာမှမြန်မာဘက်ကတောင်းပန်ပါတယ်။နိုင်ငံကြားရေးဝန်ကြီးဌာနနှစ်ခုကြားမှလည်းပြောကြားခဲ့ကြပါတယ်။ဒီအဖြစ်အပျက်ကကြီးကျယ်လေးနက်တယ်လို့မြင်ကောင်းမြင်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကဘလို့တုံ့ပြန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်။နှစ်ဖက်လုံးကကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားတဲ့အတွက်ဆွေးနွေးဖြေရှင်းခဲ့ကြပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကပြောကြားခဲ့တာပါ။ဒီပြဿနာကကြီးမားတဲ့ပြဿနာမဟုတ်ပါဘူးလို့လည်းသူကပြောကြားခဲ့ပါတယ်။ဂျာတာဘေးနေတော့ကမြန်မာတိုက်လေရင်ထိုင်းဝေဟင်ထဲကိုပြန်တန်းခဲ့ချိန်မှာ နေဆက်မှာရှိတဲ့ထိုင်းချေရွာတွေကရွာသားတွေ၊ကျောင်းသူကျောင်းသားတွေပြေးလွရာကိုပြေးလွှာပုန်းခိုခဲ့ကြရပါတယ်။ AP သတင်းဌာနကရရှိတဲ့ရုပ်သံတွေမှာတော့ MiG 29တိုက်လေယာဉ်တွေဟာမြန်မာနိုင်ငံဘက်ချမ်းကိုဘုံကျဲတိုက်ခိုက်တာမဟုတ်ခင်မှာထိုင်းပိုင်နဲ့ချေရွာတွေနဲ့စာတင်ကျောင်းတွေပေါ်မှာအချိန်ချင်းပြန်ဝဲတာတွေ့ခဲ့ရပါတယ်။ဝါလီကျောင်းကမူလာရန်နဲ့အလေရန်ကျောင်းသူကျောင်းသား200ကျော်ဟာစာတင်ကန်းတွေကနေကျောင်းဝင်းတွေကဒီအရေးပေါ်ပုန်းခိုတဲ့နေရာမှာခိုလုံခဲ့ကြရပါတယ်။ဂျာတာပြည်နယ်ကထိုင်းနယ်စပ်မှာရှိတဲ့ KNU နယ်မြေအပေါ်စစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုကြောင့်အရသာတယောက်ထက်မနည်းသေဆုံးခဲ့တယ်လို့အများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံဘက်ထွက်ပြေးသူဟာလည်း900ကျော်ရှိတယ်လို့ထိုင်းအစိုးရကပြောပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမကအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအထိမျှော်မှန်းဆွေးနွေးနေတယ်လို့အထူးတန်တမနဲ့ဆွေးနွေးခဲ့တဲ့ EU အဖွဲ့ကပြောပါတယ်။အပြစ်ကရစဲရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါ်ရေးရည်ရွယ်ချက်3ရက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာဖြစ်တယ်လို့အာဆီယံအထူးသံတမန်ကပြောကြားကြောင်း EAO ကိုယ်စားလှယ်ဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါက်စောမြရာစာလင်းက VOA ကိုပြောပါတယ်။မြန်မာရေးဆိုင်ရာအာဆီယံအထူးသံတမန်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီး Prax.com နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့5ဖွဲ့ဟာနေပြည်တော်မှာဒီကနေ့မနက်7:00ကနေ12:00ကြော်ထိတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အထူးသံတမန်ဟာအမျိုးသားစီလင်းညီညွတ်ရေးနဲ့ငင်းကြီးဖော်ဆောင်မှုညီနိုင်ကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးရာပြင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်လို့သိရှိရပါတယ်
။ဟောင်ကောင်မှာတော့2019ခုနှစ်တုန်းကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေသူတွေပေါ်နှိမ်နှင်းမှုကိုကြီးကြပ်ခဲ့သူလုံခြုံရေးအရာရှိဟောင်းဂျွန်လီဟာဟောင်ကောင်အုပ်ချုပ်ရေးမှူးသည်အဖြစ်နဲ့ဒီကနေ့ကျန်းသစ္စာကြေဆိုခဲ့ပါတယ်။ဟောင်ကောင်ကျွန်းရဲ့ဖွဲ့စည်းပုံဥပဒေတွေအတိုင်းလိုက်နာချက်သုံးသွားမယ်လို့ကတိပြုခဲ့တယ်လို့ပြည်မာကြီးအစိုးရကလည်းတာဝန်ခံမယ်လို့ကတိပြုပါတယ်။တရုတ်အုပ်ချုပ်မှုအောက်ဟောင်ကောင်ကျွန်းပြောင်းရောက်သွားတာ25နှစ်ဖြစ်ထိမ့်မှတ်တဲ့အတူဟောင်ကောင်ကျောင်းအုပ်ချုပ်ရေးမှူးသည်နဲ့အစိုးရဖွဲ့တဲ့ကျန်းသစ္စာကြေဆိုပွဲကိုပြုလုပ်ခဲ့တာမှသမ္မတရှီဂျင်းပင်ကလည်းတပြည်တော်မူနှစ်ခုစနစ်ကိုကာကွယ်ပြောကြားခဲ့ပါတယ်ဒီစနစ်ကအလုပ်ဖြစ်တယ်ဆိုတာအချိန်ချင်းတက်တည်ပြခဲ့ပြီးဖြစ်တဲ့အတွက်ဒီစနစ်ကိုပြောင်းလဲဖို့အစီအစဉ်မရှိဘူးလို့ကျေးဥတမရာရှီဂျင်းပင်ကပြောကြားခဲ့တာဖြစ်ပါတယ်ရှင
်ကိုဗစ်ဖြစ်ရတာတောင်ကိုရီးယားကနေထွက်ပြေးလှုပ်ရှားနေသူလွတ်လိုက်တဲ့မိုးပြံဘူပေါင်းကြီးတွေကြောင့်ဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုပထမဆုံးအသိအမှတ်ပြုပြီးရဲတပ်တပများစွာအကြမ်းမှာမြောက်ကိုရီးယားကအပြစ်တင်လိုက်ပါတယ်ကိုရီးယားနိုင်ငံနယ်စပ်မှာကူးစက်ရောဂါဖြစ်ပွားမှုကိုလိုက်လာစုံစမ်းခဲ့ကြောင်း၁၈နှစ်အရွယ်စစ်သားတယောက်နဲ့၅နှစ်အရွယ်ကလေးတယောက်တို့ဟာတိုင်းတစ်ပါးကလာတဲ့ပစ္စည်းတွေနဲ့ထိတွေ့ခဲ့ကြောင်းမြောက်ကိုရီးယားတာဝန်ရှိသူတွေကတောက်ကြနေကပြောပါတယ်
မဆုမြတ်မုံနဲ့ဥတင်မောင်တန်းပါရှင်တောက်ကြညာချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်နေပါတယ်မကြာခင်မှာတော့ဒီအာဆီယံနိုင်ငံတချို့ဟာဗရင်ငင်ကိုလိုက်နာမှုမရှိဘူးလို့စစ်ကောင်စီကဝေဖန်လိုက်တာကိုကြားဖို့ရှိပါတယ်အခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးတန်နဲ့တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ဒီကနေ့တွေ့ဆုံခဲ့တာကိုကြည့်ကြရအောင်ပါဒီကနေ့တွေ့ဆုံပွဲမှာအပြစ်ခတ်ရစဲရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးဆိုတဲ့အချက်၃ချက်ကိုသူ့အနေနဲ့အဓိကဆောင်ရွက်သွားမယ်လို့အာဆီယံအထူးတန်တမန်ကရှင်းလင်းပြောဆိုခဲ့ပါတယ် EU အဖွဲ့တွေကလည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်ရေးအတွက်အလေးထားဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံကပြောပြမှာပါရှင
်မြန်မာရေးဆိုင်ရာအာဆီယံအထူးတန်တမန်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့နေပြည်တော်မှာဒီကနေ့မနေ့10နိုင်ကနေပြီးတော့12နိုင်ကျော်ထိတွေ့ဆုံဆွေးနွေးခဲ့တာပါဒီစနေဝဲမှာအာဆီယံအထူးတန်တမန်ကမြန်မာပြည်ခီးစင်မှာအတိတ်အချက်၃ချက်ကိုသူ့အနေနဲ့ဆောင်ဖို့ရှိတဲ့အကြောင်းရှင်းလင်းပြောဆိုခဲ့တယ်လို့ EAO ကုစလေဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါ်စောမရယာဇာလင်းက VOE ကိုပြောပါတယ
်အာဆီယံ Special Envoy ကပြောတာကဒီမှာလုပ်ငန်းစဉ်၃ခုပါတယ်ဆိုတာမျိုးကိုသူရှင်းပြပါတယ်အဲနံပါတ်၁ကတော့ပြည်ခန့်ရဲ့ဆွေးရည်ကိုသူလုပ်မယ်နောက်ပြီးဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုထပ်ပန်းရေးကိစ္စတွေကိုတကယ်ကိုလိုအပ်နေတဲ့ပုံစံတွေစီရအောင်သူကြိုးပမ်းမယ်အပြည်လို့ရှိရင်နိုင်ငံရေးဆွေးနွေးပွဲပေါ်ပါလာဖို့တဲ့သူတောင်းပေးမယ်ဆိုတဲ့ရည်ရွယ်ချက်၃ခုနဲ့သူလာတဲ့အကြောင်းတွေကိုသူကပြောပြပါတယ်
။ EAO အဖွဲ့တွေဘက်ကအဓိကဆွေးနွေးတဲ့အချက်ကိုလည်းသူကအခုလိုဆက်ပြီးတော့ရှင်းပြပါတယ
်။ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အတွက်ကိုကျွန်တော်တို့အရင်ကြိုးပမ်းနေကြရတယ်ဆိုတာမျိုးကိုကျွန်တော်တို့ကပြောတယ်။ပြီးလို့ရှိရင်ကျွန်တော်တို့က win-win policy ဖြစ်ဖို့ဆိုတာမျိုးကိုလည်းဥတည်ချက်တွေကျွန်တော်တို့ဆွေးဆွေးကြတယ်။ဒါကိုလည်းကျွန်တော်တို့နဲ့ ASEAN Envoy နဲ့ကသဘောထားတူတာတွေရှိပါတယ်။အားလုံးကိုရှုံပြီးတော့မှကြီးလိုက်တဲ့အခါမှာကျွန်တော်တို့က တက်ဆိုင်သူအားလုံးနဲ့တွဲဆုံမျိုးကိုကျွန်တော်ကကြိုးပမ်းမယ်ပြီးတော့ချင်းနိုင်ငံရေးဆွေးနွေးပွဲအခင်းအကျင်းတစ်ခုဖန်တီးလာဖို့တွဲသင်းတွဲထိုက်တဲ့လူတွေနဲ့အားလုံးတွဲဖို့နိုင်ငံလုံးအတိုင်းအတာအချင်းငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ဖို့ကမ်းလှမ်းလာဖို့ကိစ္စတွေကိုကျွန်တော်တို့ကအဓိကထားပြီးဆွေးနွေးတာဖြစ်ပါတယ်
ဆွေးနွေးပွဲမှာလူသားချင်းစာနာမှုဆိုင်ရာထောက်ကူပေးရေးကိစ္စမှာ EAO ရဲ့အနေနဲ့ပူးပေါင်းဆောင်ရွက်ရေး NCA အဖြစ်ရဲ့စာချုပ် Federal ပြည်ထောင်စုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစတဲ့အရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါရယ်အာဆီယံ2ကုစလင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့တန်အသာလက်နက်ကင်အဖွဲ့9ဖွဲ့ရဲ့ကုစလင်တွေဟာဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီနိုင်ရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့အလို့သဘောတွေ့ဆုံပြီးတော့နိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်မြောက်ရေးအတွက်ဆွေးနွေးခဲ့ကြပါရယ်ဒီကနေ့အာဆီယံထူးတန်မှန်နဲ့တွေ့ဆုံခဲ့တဲ့တိုင်းသာလက်နက်ကိုင်ကုစလေဖွဲ့ကတော့ KNY ညီညာရေးကောင်စီ KNU KNL PC ကဒေါက်တာနော့ကပေါ်ထူးကဥဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်တက်ရောက်လာတဲ့ EAO ခုနှစ်ဖွဲ့ဟာ NCA အဖြစ်အစာချုပ်ကိုလက်မှတ်ရေးထိုးထားပြီးတော့လက်ရှိအစ်စ်ကောင်စီနဲ့ညီညာရေးဆွေးနွေးနေကြတဲ့ဖွဲ့တွေလည်းဖြစ်ပါတယ်အာဆီယံထူးတန်မှန်ဟာမနေ့ပြန်ကြရင်တော့ရန်ကုန်မြို့မှာဒီနိုင်ငံရေးပါတီ၉ပါတီနဲ့တွေ့ဆုံဖို့ရှိနေပါတယ်အထူးတန်မှန်ဟာပြီးခဲ့တဲ့မတ်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့ပူးပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့အာဆီယံရဲ့ဘုံသဘောတူညီချက်အရအာဆီယံထူးကုစလေဆိုတာဖြစ်လာတာပါမြန်မာစစ်ကောင်စီဘက်ကတော့အာဆီယံထူးကုစလေကိုပူးပေါင်းဆောင်ရွက်မယ်လို့ကတိပြုထားသလိုပဲအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလည်းအကောင့်ထည့်ဖို့ဆောင်ရွက်နေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအာဆီယံဘက်ကတော့ဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံစစ်မြေအစည်းအဝေးတွေမှာစစ်ကောင်စီကိုကူစားပြုတယောက်ခွင့်ပိတ်ပင်ထားပါတယ်ခင်ဗျာ
ကုသညုံပါရှင်ကျမတို့ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ကရင်ပြည်နယ်ဘက်ကဒီဥက္ကဋ္ဌတိုက်ပွဲတွေဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြမှာပါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်တဲကစစ်ကောင်စီရဲ့ဥက္ကဋ္ဌဒီစခန်းကိုသိမ်းပိုက်နိုင်ဖို့စစ်ကောင်စီဘက်ကလည်းစခန်းမကျဖို့အတွက်စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီစခန်းမကြသေးကြောင်းနှစ်ဖက်လုံးကလည်းပြောထားတာပါ။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်နဲ့6ရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခတ်မှုတွေဆက်လုပ်နေတယ်လို့ဥက္ကဋ္ဌစခန်းကိုမကြရေးအတွက်လေကြောင်းကောမြေပြင်ကပါစစ်ကူတွေဆေးလွတ်နေပါတယ်ဇူလိုင်လတရက်နေ့မှာလဲနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေပြီးဥက္ကဋ္ဌစခန်းကောကတော့မသိမ့်ပိုက်နိုင်သေးပေမဲ့အဲ့ဒီအနီးတစ်ဝိုက်စစ်ကောင်စီတက်ဆွဲထားတဲ့ရွာနေရာအထိတော့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ပြီးနေရာယူထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်ဆောင်းပြောဥက္ကဋ္ဌမှာလဲထိတိုက်အရင်ဆိုင်တိုက်ပွဲတွေဖြစ်နေတော့မယ်ဟုတ်ကဲ့ဥက္ကဋ္ဌကကျွန်တော်တို့ကဟိုဘယ်လိုပြောမလဲပြောရရင်သူကသူတို့ဂုံးပေါ့နော်ဂုံးကြီးတစ်ဂုံးရှိမယ်အဲ့အောက်ကနေပြီးတော့ရွာရှိတယ်ရွာကိုတော့ကျွန်တော်တို့အဖွဲ့ကလည်းသိမ်းသားနိုင်ပြီအဲ့ဂုံးကိုပဲမသိမ်းနိုင်ဘူးလားဥက္ကဋ္ဌရွာပေါ့နော်ဥက္ကဋ္ဌရွာကိုအခြေခံပြီးတော့သူတို့ကအဲ့ရွာမှာလည်းတန်ဃာတို့ဘယ်လိုကျင်းလို့ရှိတယ်အဲ့ဒါတွေတော့အကုန်လုံးသိမ်းပြီးနိုင်ပြီပြီးတဲ့လ29ရက်နေ့ကကျွန်တော်စသိမ်းနိုင်ပြီအဲ့တော့ဂုံးကတော့ဆက်တိုက်နေတယ်ဂုံးတော့မရသေးဘူးဟုတ်
စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဇူလိုင်လ10ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ပြည်ပြည်နယ်မြဝတီမြို့နယ်အတွင်းတရားဥပဒေစိုးပွားရေးနယ်မြေဒေသတည်ငြိမ်အေးချမ်းရေးအတွက်လုံခြုံရေးဆောင်ရွက်လျက်ရှိတဲ့စခန်းဖြစ်ပါတယ်။အဲ့ဒီစခန်းကိုဇွန်လ26ရက်နေ့ကနေစပြီးငယ်သားများစောစလုံးစောအေးစေဘာစတဲ့အခွဲတွေနဲ့ PDF အကြမ်းဖက်အခွဲတွေပူးပေါင်းပြီးတာလွန်အင်အားနဲ့အသုံးပြုပြီးလက်နက်ကြီးလက်နက်ငယ်များဖြင့်နေ့စဉ်အချိန်ချင်းလာရောက်တိုက်ခိုက်လျက်ရှိပါတယ်။စခန်းသိမ့်ပိုက်နိုင်ခြင်းမရှိသေးပဲနဲ့အကြဆုံးများစွာရှိတဲ့အကြောင်းရေပြင်သတင်းသူတို့ဘက်ကတင်ထားတဲ့သတင်းတွေလက်စဒေသကပေးပို့တဲ့သတင်းတွေအရသိရပါတယ်
။နှစ်ဖက်အကြဆုံးတွေရှိကြောင်းထုတ်ဖော်ပြောဆိုကြပေမဲ့အရေအတွက်အတိအကျကိုတော့ပြောကြားခြင်းမရှိသေးပါဘူး။ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့20ထဲမနည်းဒဏ်ရာတွေရကြတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းပစ်ကူသုံးပြီးဥက္ကဋ္ဌစခန်းမကြအောင်တိုက်ခိုက်နေရတယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီစခန်းကိုစစ်ကူလာတဲ့စစ်ကြောင်းကိုမနေ့ကကြားဖြတ်တိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းစစ်ကောင်စီဘက်ကကြာဆုံးတာအပြင်လက်နက်ခဲယမ်းအတော်များများသိမ်းဆည်းမိခဲ့တဲ့အကြောင်းကိုလည်းကိုစောမွန်ကပြောပါတယ
်။လေကြောင်းလည်းလာသေးတယ်ဒီနေ့သူကမိုးလေတာလာလည်းရောက်လာတာပဲဒီဥက္ကဋ္ဌစခန်းကိုဟိုစစ်ကူပို့တာဟိုဒီလေဟတ်စပီနဲ့ပို့တာပေါ့နော်လက်နက်ခဲယမ်းတွေဒေသတွေပို့တာလည်းသူကအဲ့ဟာပြင်းနေပဲပို့တော့တယ်ဥက္ကဋ္ဌစခန်းကိုစစ်ကူလာတဲ့ဟိုလေးလေးကွန်မန်ဒိုပေါ့နော်အဲဒါတမမိခင်တိုင်ရင်တော့မသိဘူး သမလေးလေးကွန်မန်ဒိုတို့တော့ပြောတာပဲအဲဒီဖွဲ့အနာတော့ကျွန်တော်တို့ KNDO KNLA DPDF ပြည်ပပေါင်းတက်ဖွဲ့ရင်လည်းပုံပေါင်းတိုက်တာအာနေပြီးတော့ကြားဖြတ်တိုက်တာပေါ့ကြားဖြတ်တိုက်တော့သူတို့အုံယုံကြဆုံးများတယ်အရှင်လည်းမိတယ်
တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်လေရင်နေဟာထိုင်းမြန်မာနယ်စပ်ထိုင်းနယ်နိမိတ်ဖြစ်တဲ့ဖော်ဖရမြို့နယ်တဲကကျေးရွာတွေပေါ်ကိုဖျက်ဆီးလာကြောင်းထိုင်းပြည်သူတွေအထိတ်အလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက်လေရင်နှစင်းကိုနယ်စပ်ကိုဆေးလွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပရာဝတ်စွန်ကျိုင်ဒီကဂျွန်လ30ရက်နေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်ဥက္ကဋ္ဌစခန်းတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခတ်ခဲ့ရမှာစခန်းနီးကဒေသခံကျေးရွာသားတွေလည်းဘေးလွရာကိုထွက်ပြေးခဲ့ရတယ်လို့ထောင်ကနန်းလောက်ရှိတဲ့တချို့ဒုက္ခသည်တွေဟာထိုင်းဘက်ကန်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။လေကြောင်းကလည်းတိုက်ခိုက်မှုတွေကြောင့်ရောနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေကျတဲ့အတွက်ပါအရက်သားတွေလည်းထိခိုက်ပေဆုံးတာဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်
။ VOA သတင်းတောက်မတ်အေးမှာပါရှင်။အာဆီယံနိုင်ငံတချို့ကမြန်မာနိုင်ငံနဲ့ဆက်ဆံရမှာအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်အခြေခံအချက်တွေကိုကြော်လွန်ဖောက်ပြတာတွေရှိနေတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီဘက်ကဝေဖန်ပြစ်တင်လိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြမှာပါရှင
်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံပေါ်မှာအာဆီယံနိုင်ငံတချို့ကပြင်းပြင်းထန်ထန်ဝေဖန်တာတွေရှိနေတယ်လို့အာဆီယံဖွဲ့အတွင်းမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ကောင်စီကိုလက်ခံအသိမှတ်ပြုဖို့တွန့်ဆုတ်နေကြတော့မှာအာဆီယံအဆင့်မြင့်အစည်းအဝေးကြီးတွေမှာမြန်မာစစ်ကောင်စီတက်ရောက်ခွင့်ပိတ်ပင်ထားကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့အာဆီယံရဲ့ဒီလိုရည်တည်မှုကမူလဘရိညင်ပါအချက်လက်တွေကိုချိုးဖောက်နေတာလို့ဝေဖန်လိုက်ပါတယ်အာဆီယံဘရိညင်ပါနိုင်ငံတွေရဲ့အချုပ်အခြာကိုတခြားနိုင်ငံကဝင်ရောက်မဆွတ်ဖက်ဖို့နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားတူညီတဲ့အခွင့်အရေးရှိရမယ်ဆိုတဲ့အချက်တွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမလိုက်နာဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြစ်တင်ပြောဆိုလိုက်ပါတယ
်မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်ချုပ်ရဲ့ပြောဆိုချက်လှုပ်ဆောင်ချက်တွေကအာဆီယံပြည်ရှင်စာရမမူတွေလှုပ်ထုံးလုံနည်းတွေအစဉ်လာနေတဲ့ကွဲလွဲနေတာတွေလည်းကျွန်တော်တို့တွေ့ရပါတယ်ဒီအပိုင်၅ပါးမှာပါတဲ့အဖွဲ့ဝင်နိုင်ငံများသည်တူညီတဲ့အခွင့်အရေးနဲ့တာဝန်များရှိရမည်ဆိုတဲ့ပြဋ္ဌာန်းချက်နဲ့လည်းတိုက်ညီမှုမရှိတဲ့အတွက်ဒါတွေကိုတော့မြန်မာနိုင်ငံကအငြင်းတန်းထောက်ပြကန့်ကွက်လျက်ရှိပါတယ်ပြန်တကူလာမှာပြင်းရင်စာရန်အပိုင်းတွေမှာရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံများရဲ့အချုပ်အခြာအာဏာဒဏ်တူညီများမှုစီမင်းများလိုက်နိုင်ရာပြက်ကွက်လျက်ရှိတာတွေကိုလည်းအတိပေးကျွန်တော်တို့ကြံ့ကွက်လျက်ရှိပါတယ
်။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံဟာမြမရေးဖြည့်ရှင်ရေးမှာ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားအတိုင်းမင်ငံကောင်စီတို့ကိုပါဆက်ဆံဖို့အာဆီယံတွင်းမှာတိုက်တွန်းနေတာပါ။ဒါ့အပြင်အင်ဒိုနီးရှားစင်ကာပူနိုင်ငံတွေကလည်းစစ်ကောင်စီကိုမကြမကြဝေဖန်ပြောဆိုတာတွေရှိနေတယ်လို့ဘရူနိုင်းနဲ့ဆိုရင်တန်အဆင့်အပြန်အလှန်လျှော့ချတဲ့အဆင့်အထိဖြစ်ထားပါဗျ။ဒါပေမဲ့လည်းမဟာမဲခေါင်ဒေသအာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံတွေဘက်မှာတော့စစ်ကောင်စီရဲ့ရည်တည်မှုကိုအတိမတ်ပြုထောက်ခံမှုရှိဆဲဖြစ်တယ်လို့စစ်ကောင်စီဘက်ကပြောပါတယ်။တရုတ်မဟာမဲခေါင်ဒေသအာဆီယံနိုင်ငံတွေဖြစ်တဲ့ထိုင်း၊ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားတို့နဲ့အစည်းအဝေးလုပ်မဲ့လန်ချန်းမဲခေါင်အစည်းအဝေးတွေကိုမြန်မာနိုင်ငံရဲ့ဗကန်ဒေသမှာလုပ်ခွင့်ရတာကတော့သူတို့ကြားမှာအဆင်ပြေတယ်ဆိုတာကိုပြသတာဖြစ်တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ဒီအစည်းအဝေးတွေကတော့မနေ့ပြန်စတင်မှာဖြစ်ပါတယ်။ဒီအစည်းအဝေးအတွက်တရုတ်နိုင်ငံသားရဲ့ဝန်ကြီးကိုယ်တိုင်လည်းတက်ရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ဒေတာရင်းအဖွဲ့အစည်းတွေဒီမှာတခြားကမ္ဘာအဖွဲ့အစည်းတွေနဲ့ပါတိုးချဲ့ဆက်ဆံမှုပြင်ဆင်ထားတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဒေတာရင်းဒီ platform တွေဒီမှာပါဘူး။ဒါမကြသေးမီအချိန်တုန်းကမှကျွန်တော်တို့အနေနဲ့ဒါဥရောပအာရှဒါစီးပွားရေးအဖွဲ့ပေါ့နော်။စီးပွားရေးအဖွဲ့အဖွဲ့ဝင်နိုင်ငံအဖြစ်ဝင်ရောက်နိုင်ရေးကျွန်တော်တို့ဆောင်ရွက်လည်းရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ကြာတက်ဆိုင်ရာဝင်ကြီးတွေလည်းကျွန်တော်တို့ရုရှားနိုင်ငံနဲ့တက်ဆိုင်ရာနိုင်ငံတွေကသွားရောက်ပြီးလေ့လာတာတွေဆောင်ရွက်လည်းရှိပါတယ
်။ဒီကနေ့လောက်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီလိုမျိုးနိုင်ငံတကာတန်ခင်းတမန်ခင်းကိစ္စတွေဒီမှာကပင်းနဲ့ပြည်တွင်းအခြေအနေတွေကိုလည်းရှင်းလင်းပြောဆိုပါတယ်။စစ်ကောင်စီကမကြခင်လုပ်မဲ့ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုရင်ကြီးလေတဲ့ပြစ်ဒဏ်ချမှတ်ခံရပွဲရှိတယ်ဆိုတာကိုလည်းသတိပေးပါတယ်။ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကပြောဆိုခဲ့တာဖြစ်ပါတယ်
။ဒီတော်သူရွေးကောက်ပွဲကော်မရှင်ကကျင်းပမယ်ရွေးကောက်ပွဲများမှာဆန္ဒမဲပေးခြင်းပြပြစီရန်ဖြစ်စီရွေးကောက်ပွဲပြပြစီရန်ဖြစ်စီအာထုတ်ကျူးပန်းခြင်းကျူးလွန်အားပေးခြင်းတို့ကိုကူညီခြင်းတို့ကိုဆောင်ရွက်ပါကထိရောက်ပြင်းထန်သောပြစ်ဒဏ်များချမှတ်နိုင်ရေးကိုလည်းဖြည့်ဆွက်ပြဋ္ဌာန်းနိုင်ရေးဆောင်ရွက်ထားရှိကြောင်းတင်ပြပါ
စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းရွေးကောက်ပွဲကော်မရှင်ကိုအသိပြန်ဖွဲ့ခဲ့ပြီးတော့ သူတို့ပြန်ဖွဲ့ပေးခဲ့တဲ့ကော်မရှင်ဟာရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြင်ဖို့နဲ့အချိုးကျကိုစားပြုပီအားစနစ်နဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်။ယာယီအာဏာကိုရယူထားပါတယ်ဆိုတဲ့စစ်ကောင်စီအနေနဲ့လာမယ့်နှစ်ထဲမှာတော့ရွေးကောက်ပွဲလုပ်ဖို့လည်းပြင်ဆင်နေပါတယ်။ဒါပေမဲ့ဒီမိုကရေစီရဲ့အဓိကဦးဆောင်တဲ့နိုင်ငံရေးပါတီကြီးတွေမပါဝင်တဲ့ရွေးကောက်ပွဲကိုပြည်တွင်းပြည်ပကတရားဝင်အသိမှတ်ပြုမှုအားနည်းစေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အာလုံးနီးပါးဟာလည်းလက်ရှိမှာဖမ်းဆီးထောင်ချခံထားရတာဖြစ်ပါတယ်ရှင်
။မဆုမမရှင်အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကကုန်သွယ်ရေးအခြေအနေကိုပြောပြမှာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းစိတ်ကန်းအထိတိုက်ရိုက်ကုန်သွယ်နိုင်ဖို့နှစ်ဖက်ကုန်သွယ်တွေအကြားမှာဆွေးနွေးနေကြောင်းရခိုင်ပြည်နယ်ကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်ကပြောပြမှာပါရှင်
။ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်ကုန်သွယ်ရေးလုပ်ရာမှာနယ်စပ်ကုန်းတွင်းပိုင်းကတွေမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းစိတ်ကန်းအထိကုန်းတွေတင်ပို့နိုင်ဖို့ကြိုးပမ်းနေကြတာပါ။ဒီလိုမျိုးကုန်းတွင်းစိတ်ကန်းတွေတုံပြီးတိုက်ရိုက်ကုန်သွယ်နိုင်မှုပြီးခဲ့တဲ့2008ခုနှစ်ခရဲကနှစ်ဖက်အစိုးရကြားသဘောတူညီချက်တွေရှိခဲ့ပေမဲ့လည်းအဲ့ဒီအတွက်ဓာတ်ရိုက်တင်မောလိုင်းတစ်ခုအမြန်ပြေးဆွဲနိုင်ဖို့ညှိနှိုင်းဆောင်ရွက်နေသေးပဲလို့ရခိုင်ပြည်နယ်ကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
။2008လောက်ကတည်းကဒါဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရနဲ့ကဒါဟိုဘော်လေသူတို့ဒီ coastal shipping line အတွက် agreement တွေကိုသူတို့သဘောတူညီမှုရထားပြီးသားလို့ကျွန်တော်တို့သိရပါတယ်။ဘာအဲ့ဒီအပေါ်မှာကျွန်တော်အကောင့်တွေအဲ့ဒီအဲသူတို့အနည်းငယ်မှုရထားတဲ့ဒါ MOA တွေကိုအကောင့်တွေဖော်ဖို့အတွက်အဲ့ဒီအပိုင်းတွေကိုကျွန်တော်တို့ဒါဒီဘက်ကကျွန်တော်တို့ကလည်းဒီ coastal shipping line တခုတော့အကောင့်တွေဖော်ပေးဖို့ဖော်ပေးနိုင်အောင်လို့ကျွန်တော်တို့ဘက်ကစူးစမ်းနေရခြင်းဖြစ်ပါတယ်အဲ့ဒါကတော့ဟိုဖြစ်ဟိုပေါ့လေဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းမြန်မြန်ဆန်ဆန်လေးဒါကိုအကောင့်တွေဖော်ပေးမယ်ဒါကုန်တွေတောက်ပြီးတော့အရေးကြီးတဲ့အပိုင်းကကျွန်တော်တင်ပေါ်ပိုင်ရှင်တွေပေါ့တင်ပေါ်လိုင်းပေါ့လေဒီတင်ပေါ်လိုင်းဒီ coastalသေးနေတဲ့ကိုယ်စက်တော့နေတဲ့တင်ပေါ်လိုင်းအုပ်စုတွေဒီဟာတွေနဲ့ကျွန်တော်တို့အကုန်လုံးပူးပေါင်းပြီးတော့ဒါကတော့ဒါလက်ရှိကျန်ကကျွန်တော်ညှိနှိုင်းပြီးတော့ကျွန်တော်တို့ဒါဆောင်ရွက်နေရတဲ့အခြေအနေပဲရှိပါသေးတယ်ဗျာ
။နိုင်ငံတိုင်းရိုက်ကုံတော်ရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်တကောင်းစိတ်ကန်းကိုယာထားတယ်လို့မြန်မာဘက်ကကြောက်ဖြူနဲ့စစ်တွေစိတ်ကန်းတွေကိုယာထားတယ်လို့သိရပါတယ်။ဒီလိုစိတ်ကန်းတွေကနေကုံတွယ်မှုလုံနိုင်ရင်ကုန်ပစ္စည်းတင်ပို့မှုပိုပြီးမြန်ဆန်လာမယ်လို့လည်းဥတင်အောင်ဦးကယူဆပါတယ
်မြန်မာနိုင်ငံဘက်ကနေပြီးတော့ရခိုင်ကနေပြီးတော့ကျွန်တော်တို့ဒါပို့ကုန်တွေပဲအသာစီးရနေတယ်နေစဲပေါက်တွေပါကျွန်တော်တို့ဘက်ကတော့ဟိုသွင်းတဲ့ကုန်ကဟိုပမာဏကလုံးဝမဆိုသလောက်ကိုနေတယ်မဆိုသလောက်ဆိုမရှိသလောက်ကိုနေပါတဲ့အချိန်တွေမှာကျွန်တော်တို့ကဒါပို့ကုန်အသာစီးရနေတယ်နေစဲပေါက်တွေပေါ့လေအဲ့ဒီအတိုင်းပဲကျွန်တော်တို့လက်ရှိဒီဟာကို upgrade လုပ်ပြီးတော့ကျွန်တော်တို့ကပို့ပြီးတော့ကျွန်တော်စနစ်တကျကျွန်တော်တို့ဒီထက်စနစ်တကျဖြစ်အောင်ဒီထက်ဟိုကကုန်ကြစည်တွေဟိုဘက်တစ်ဖက်နိုင်ငံကို PC တွေကိုကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ဒါဒါအာသူတို့စစ်တကောင်စစ်ကန်းဟိုအဲ့လောက်ထိကိုကျွန်တော်တို့ကမြန်မြန်ဆန်ဆန်နဲ့ပို့နိုင်အောင်ဒါကုန်ကြစည်တက်တာအောင်ကျွန်တော်တို့ကစူးစမ်းနေရခြင်းဖြစ်ပါတယ
်မြန်မာတနိုင်ငံလုံးကကုန်စည်တွေကိုရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေရတာဟာနှစ်နိုင်ငံကြားကုန်သည်တွေအတွက်ကုန်စည်စရိတ်များပြားတာနဲ့တည်ယူပို့ဆောင်ရေးပိုင်းတွေမှာအခက်အခဲတွေရှိနေတယ်လို့လည်းကုန်သည်တွေကပြောပါတယ်အတွင်းပိုင်းစိတ်ကန်းတွေအထိကုန်တွေတိုက်ရိုက်တင်ပို့နိုင်မယ်ဆိုရင်တော့ကုန်တွေပိုင်းတည်ယူပို့ဆောင်ရေးဈေးကိုလျှော့ချနိုင်မယ်လို့ရခိုင်ပြည်နယ်ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကအခုလိုပြောပါတယ
် Coastal Shipping Line တခုကဖြစ်ပြီဆိုတော့မှကျွန်တော်တို့ကဟိုသူတို့ကျွန်တော်တို့ဒီ Bangladesh နိုင်ငံရဲ့ဒါကပြောမယ်ဆိုအတွင်းပိုင်းလောက်ထိကျွန်တော်တို့ဝင်ပြီးတော့ကုန်သွယ်မှုရနိုင်မယ်ဆိုတဲ့အနေထားပါအခုကတော့နေစဲလောက်မှာပဲကျွန်တော်ရရတဲ့အတွက်အဲ့ကောင်တစ်ဆင့်တည်ရတဲ့အချိန်မှာသူတို့မှလည်းကိုကြစိတ်တွေများတယ်အဲ့ဒါတွေချော့ချဖို့ရယ်အဲ့တော့ပမာဏအခုသွားနေတဲ့တင်မောတွေထက်ပြီးတဲ့တင်မောပေါ့လေဥမာ1,500 1,000လောက်ရှိတဲ့တင်မောတွေနဲ့သွားနိုင်လို့ရှိရင်ပို့ပြီးတော့ဈေးစရာတွေတက်တာလာနိုင်တယ်ဆိုတော့ရေချဲ့နေရယ်ကျွန်တော်အဲ့ဒါတွေနဲ့လုဆောင်နေရခြင်းဖြစ်ပါတယ
်လက်ရှိမှာတော့မြန်မာနိုင်ငံကထွက်တဲ့ရေရွက်ပစ္စည်းနဲ့ဂျင်းကြက်သွန်ငရုတ်ဈေးရစတဲ့ကုန်ပစ္စည်းတွေကိုအဓိကထားပြီးရခိုင်နယ်စပ်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေတာပါဒါပေမဲ့လည်းနေဆက်ကုံသွယ်ရေးဖြစ်တာကြောင့်ပစ္စည်းတွေထင်သလောက်မပို့နိုင်သလိုလက်ရှိပြည်တွင်းကုန်စည်နှုန်းနဲ့စက်သုံးစီစည်နှုန်းတွေမြင့်တက်နေတာကြောင့်ခက်ကြုံနေရတယ်လို့လည်းကုန်သည်တွေကပြောကြပါတယ်ခင်ဗျာ
။ကုငင်းချမ်းပါရှင်။မကြခင်မှာတော့တောက်ကြညာချမ်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရအောင်ပါ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေသ တကယ်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နဲ့ယုံနေကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ VUE မြန်မာပိုင်းကတင်ဆက်နေတဲ့ဒီ radio အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ကျမတို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း VOA ကထုတ်လွှင့်နေတဲ့သတင်းတွေ၊စောင်းမားတွေ၊အပတ်စဉ်ကဏ္ဍတွေကိုနားဆင်အချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍတူတာဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာစရာတွေကိုလည်းထုံတွင်ဖို့ရှိပါတယ်အခုပထမအဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုမှာ Roe v. Wade လို့အများသိကြတဲ့ဒေသဖြတ်ချခွင့်ဆိုင်ရာဆုံးဖြတ်ချက်ပယ်ချလိုက်တာနဲ့ပတ်သက်လို့အမေရိကရောက်မြန်မာအမျိုးသမီးတွေအပါအဝင်အမျိုးသမီးတူကြားမှာဘလို့အယူဆတွေကွဲလွဲမှုရှိနေတယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်သူတွေကစူးစီးတင်ပြမှာပါရှင်
There's a path we must choose sometime. Gotta stand up and fight sometime.
အမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံပါမျိုးသမီးအခွင့်အရေးအဖြစ်နှစ်ပေါင်း90နီးပါးပေးအပ်လာခဲ့တဲ့ Roe v. Wade လို့အများသိကြတဲ့တည်သားဖြတ်ချခွင့်ဆိုင်ရာစီရင်ထုံးအရကိုဝင်3လမကျော်ခင်တည်သားတရားဝင်ဖြတ်ချခွင့်ကို Federal ဆူရကခွင့်ပြုလာခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လ24ရက်နေ့မှာတော့conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကဒီစီရင်ထုံးကိုပယ်ဖျက်လိုက်တာကြောင့်ဒေသဖြတ်ချခွင့်နဲ့ပတ်သက်လာရင်ပြည်နယ်တစ်ခုချင်းစီကပဲတရားဥပဒေတွေချမှတ်ကင်တွယ်ကြရမှာဖြစ်ပါတယ်။ဒေသဖြတ်ချခွင့်ပိတ်ပင်တာကိုမလိုလားကြတဲ့မျိုးသမီးတွေကတော့တာမျိုးသမီးတဦးချင်းစီရဲ့အခြေအနေပေါ်မူတည်ပြီးကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ရှိရမယ့်သူတို့ရဲ့အခွင့်အရေးဖြစ်တယ်လို့ကျန်းမာရေးအရာလည်းလိုအပ်ချက်ဖြစ်တယ်လို့ဆိုပြီးတရားရုံးချုပ်ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ
်
We are here and we absolutely challenge this decision and we are not okay with it.
တရားရုံးချုပ်ဆုံးဖြတ်ချက်ကိုလက်မခံကြောင်းပြဖို့ဒီမှာလာပြီးဆန္ဒပြရပါ။ကျမတို့လုံးဝဆန့်ကျင်ပါတယ်။ဒီအတွက်တိုက်ပွဲဝင်သွားပါမယ
်။ I was not surprised. I was deeply heartbroken.
ဆုံးဖြတ်ချက်ထွက်လာတာမှအော်ပြီမယ်။အခုဆုံးဖြတ်ချက်ကြောင့်နောက်ဆက်တွဲပြဿနာတွေရင်ဆိုင်ကြရမယ့်သူတွေအတွက်အများကြီးစိတ်ထိခိုက်ရပါတယ်။ဒီဆုံးဖြတ်ချက်ကြောင့်လူအဖွဲ့အစည်းအတွင်းခွဲခြားဆက်ဆံခံရသူတွေ၊နွမ်းပါတဲ့လူမှုအသိုင်းအဝိုင်းတွေ၊လူဖြူမဟုတ်တဲ့တခြားအသားအရောင်အမျိုးသမီးတွေ၊အထူးသဖြင့်လူမဲအမျိုးသမီးတွေအသက်ဆုံးရှုံးကြရမယ့်အခြေအနေပါ။တရားရုံးချုပ်မှာထိုင်းပြီးဆုံးဖြတ်ချက်ချခဲ့တဲ့သူတွေတရားဥပဒေတည်အမျိုးသမီးတွေလို့ခံစားကြရမှာမဟုတ်ပါဘူး။သူတို့ဆုံးဖြတ်ချက်ကြောင့်ဘယ်လိုလူတွေထိခိုက်မလဲဆိုတာသူတို့မသိပါဘူး။ကျမတို့သိပါတယ်။ဒီနိုင်ငံမှာဘယ်သူမှအခုဆုံးဖြတ်ချက်ကိုမထောက်ခံပါဘူး။ဒါပေမဲ့ကျမတို့အားလုံးကလက်မခံပါဘူးလို့ပြောတာကိုနားမထောင်ပဲသူတို့ကဆုံးဖြတ်ခဲ့ကြတာပါ။ဒါကြောင့်ကျမတို့ကတော့ဆက်ပြီးတိုက်ပွဲဝင်ပါမယ်။ဒီအခွင့်အရေးပြန်ရတဲ့အထိမယက်မနာတိုက်ပွဲဝင်သွားပါမယ်
။ဒီလိုအပြင်းထန်ကန့်ကွက်သူတွေရှိပေမဲ့လို့တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်လွမ်းသာအောင်ပွဲခံနေကြတဲ့သူတွေလည်းရှိပါသေးတယ်
။ Just so overjoyed. I'm just incredibly elated.
ရိုးဗီဝိတ်ဆုံးဖြတ်ချက်ပေးဖျားလိုက်တဲ့အတွက်အများကြီးဝမ်းသာပျော်ရွှင်ရပါတယ်။အခုလိုအခိုက်အတန့်မျိုးမြင်ရဖို့တရားရုံးချုပ်ရှေ့မှာတောင်းဆိုလှုပ်ရှားမှုတွေလှုပ်လာခဲ့တာ၅နှစ်လောက်ရှိပါပြီ။အခုတော့ကျမအယံပျော်ပါတယ်
။ Grace လို့တရားရုံးချုပ်ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့တရေသားဖြတ်ချခွင့်ကိုအမျိုးသမီးအခွင့်အရေးလို့မမြင်ပါဘူး။တရေသားဖြတ်ချခွင့်ပယ်ဖျက်ရေးကြိုးပမ်းတဲ့ Student for Life of America အဖွဲ့က Anna Lulis ကအခုလိုပြောပါတယ်။
The women don't need Roe because I want to
counter the narrative that Roe စီရင်ထုံးရှိစရာမလိုပါဘူး။ဒရေသားဖြတ်ချခွင့်ရှိမှအမျိုးသမီးတွေစမ်းဆောင်နိုင်မယ်ဆိုရယ်ပြောဆိုချက်ကိုကန့်ကွက်ပါတယ်။ပထမဦးဆုံးအမေရိကန်အမျိုးသမီးဝါဒီတွေလည်းဒီဒရေသားဖြတ်ချခွင့်ကိုမထောက်ခံခဲ့ကြပါဘူး။အမျိုးသမီးတွေရဲ့အခွင့်အရေးကတခြားသက်ရှိတယောက်ကိုစီရင်ပြီးတော့မှရမယ်လို့သူတို့မယူဆခဲ့ကြဘူးလေ။ဒရေသားဖြတ်ချခွင့်နဲ့အမျိုးသမီးအခွင့်အရေးကဘာမှမဆိုင်ပါဘူး။လူသားဖြစ်ရင်မျိုးဆက်ပြန့်ပွားရမှာပါပဲ။တိရသားဆိုပေမဲ့လည်းမိခင်နဲ့ DNA တစ်ခုတည်းတူနေတာလည်းမဟုတ်ပါဘူး။တိကျအသက်ခံတာတစ်ခုပါ။ဒါကြောင့်မလို့အမျိုးသမီးရဲ့အခွင့်အရေးမဟုတ်ပါဘူး။တကယ်တမ်းပြောရရင်အမျိုးသမီးအခွင့်အရေးကဘိုက်ထဲမှာစရဲလို့တောင်ပြောလို့ရပါရဲ့။ဒါကလူအသက်တစ်ချောင်းမှာအမျိုးသမီးတစ်ယောက်ဖြစ်လာနိုင်တဲ့အသက်တစ်ခုပါ။
Abortion is not female empowerment. In fact, telling a woman that she's not able to succeed
in having a child is the opposite of female empowerment. Tell a woman that she's not able to succeed in having a child is the opposite of female empowerment. Tell a woman that she's not able to succeed in having a child is the opposite of female empowerment. Tell a woman that she's not able to succeed in having a child is the opposite of female empowerment. Tell a woman that she's not able to succeed in having a child is the opposite of female empowerment. Tell a woman that she's not able to succeed in having a child is the opposite of female empowerment. Tell a woman that she's not able to succeed in having a child is the opposite of female empowerment. Tell a woman that she's not able to succeed in having a child is the opposite
of female empowerment. Tell a woman that she's not able to succeed in having a child is the opposite of female empowerment. Tell a woman that she's တချို့မျိုးသမီးတွေဟာမတရားပြုကျင့်ခံရလို့အလိုမတူဘဲဖိအားပေးခံရလို့ကိုယ်ဝင်ရကြတာတွေရှိတယ်လို့တချို့ကလည်းချမ်းမာကြီးအရာလူမှုစီးပွားဆိုင်ရာအခြေအနေတွေအရာကလေးယူဖို့အတွက်မသင့်တော်တာလို့အကြောင်းမျိုးမျိုးတွေရှိတာကိုထောက်ပြကြပြီးဘေးကင်းလုံခြုံတဲ့တရားဝင်ကိုယ်ဝင်ဖျက်ချမှုတွေခွင့်ပြုဖို့လိုအပ်တယ်လို့ထောက်ပြကြပါတယ်။ဒါကိုပိတ်ပင်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေသူတို့ရဲ့ကိုယ်ခန္ဓာသူတို့ရဲ့ဘဝအတွက်ကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ကိုအကြီးအကျယ်ရချိုးလိုက်တာဖြစ်ပြီးလူလာတဲ့ကျန်းမာရေးပြဿနာတွေကြုံရအောင်အမျိုးသမီးတွေကိုပိုးပြီးအခက်အခဲဖြစ်အောင်လုပ်တာလို့ရိုဘီဝိတ်ကို၆ခံသူတွေကပြောဆိုကြပါတယ
် We're not going to start have we're not going to stop having abortions we are going to help
သတိသားဖြတ်ချခွင့်အခွင့်အရေးဆက်ပြီးရရနိုင်အောင်ကြိုးပမ်းသွားပါမယ်သတိသားဖြတ်ချခွင့်တားမြစ်တဲ့ပြည်နယ်တွေကအမျိုးသမီးတွေကိုလည်းကူညီပေးပါမယ်လူနေတဲ့သူတွေဒီစီလူနေရမျိုးမှာလာပြီးတော့သတိသားဖြစ်ချခွင့်ရအောင်လေကျမကြီးအရာကူညီဆောင်ရှားမှုတွေရအောင်ကူညီတာတွေလုပ်သွားပါမယ်သတိသားဖြစ်ချတာကတော့ရက်သွားမှာတော့မဟုတ်ပါဘူးကျမတို့ကိုသူတို့တားခွင့်မရှိပါဘူးသူတို့တားလဲအမျိုးသမီးအဖွဲ့အစည်းတွေကွန်ရက်တွေကဒါကိုရအောင်လို့နီလန်းရှာမှာပ ါတရားရုံးရဲ့ဆုံးဖြတ်ချက်ဟာခေတ်နောက်ပြန်ဆွဲလို့တဲ့ conservative လူနည်းစုရဲ့လုပ်ရည်လို့လဲခဲလန်လာကြီးကပြောပါတယ်
I'm disappointed but I'm not surprised the Supreme Court has
တရားရုံးချုပ်ဆုံးဖြတ်ချက်ကိုစိတ်ပြမိပေမဲ့အံ့လို့မအံ့ဩပါဘူး။လက်ရှိတရားရုံးချုပ်မှာခရီးရန်ဖက်စစ်လူနည်းစုတွေနေရာယူပြီးတော့သူတို့ရဲ့အယူအဆတွေကိုကျန်တဲ့သူအလုံးအပေါ်မှာချမှတ်ဖို့လုပ်နေရပါ။ဒါကိုဒီကနေ့ဆုံးဖြတ်ချက်ကပြလိုက်တာပါပဲ။အံ့ဩစရာတော့မရှိပါဘူး။အရင် Republican သမ္မတ Donald Trump လက်ချက်မှာတရားရုံးချုပ်တရားသူကြီး၃ဦးခန့်အပ်ပြီးတရားရုံးချုပ်မှာ conservative တရားသူကြီးတွေအများစုကလွှမ်းမိုးနိုင်အောင်စနစ်တကျစီစဉ်နေရယူခဲ့ပြီးတော့မှအခုလိုဆုံးဖြတ်ချက်တွေချမှတ်လာတာလို့ဝေဖန်သူတွေကထောက်ပြကြပါတယ်။အခုလိုအမေရိကန်မျိုးသမီးတွေအကြအယူဆကွဲလွဲမှုတွေရှိနေတဲ့ဒေသဖြတ်ချခွင့်ဆိုင်ရာတရားရုံးချုပ်ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာလူမှုအသိုင်းအဝိုင်းအထင်မှရောဘယ်လိုသဘောထားတွေရှိကြပါလဲ။မေရီလန်းပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းရင်သူဟောင်ရဲ့အမြင်ကိုကြည့်အောင်ပါ
။ဟုတ်ကဲ့ကျွန်မအမြင်ကတော့ကျွန်မတို့အာကိုဝင်ဆရှိပြီဆိုတာနဲ့ကျမတို့တွေးဥကနေစတာပေါ့နော်အဲ့ရနေစပြီးတော့မှကျမတို့ကြည့်တဲ့အခါမှာရပ်ပိုင်းလပိုင်းတစ်ဖြည်းဖြည်းနဲ့သူကလူဖြစ်လာပြီလေဆိုတော့ကိုဝင်ဖြစ်ချတာတစ်လပဲကြာကြာနှစ်လပဲကြာကြာကိုဝင်ဆိုပေမဲ့တွေးဆဖြစ်ပေမဲ့သူကလူပုံစံဆဖြစ်နေပြီဆိုတော့ကျမတို့ဒီကိုဝင်ကိုဖျက်ချလိုက်ခြင်းအပြင်တနည်းအားဖြင့်ကျမတို့လူအသက်တက်တာနဲ့အတူတူပဲဖြစ်တယ်။ကျမတို့ဘာသာရေးအသီးသီးမှရှိမယ်လူအသက်ကိုမတက်ရဘူးဆိုတော့ဒါဖျားလုံးဝမကြိုက်တဲ့အရာတစ်ခုဖြစ်တယ်ပေါ့နော်။အဲလူရဲ့ဘဝတစ်ခုလုံးကိုဆုံးရှုံးသွားသလိုအဲလူဖြစ်လာမဲ့ကလေးတစ်ယောက်ရဲ့အနာဂတ်ကိုရိုက်ချိုးသွားသလိုဖြစ်တယ်လို့ကျမခံစားတယ်။ဒါဖျားကလည်းကျမတို့ရဲ့စံစာထဲမှာလုံးဝမကြိုက်တဲ့အရာပေါ့နော်လူအသက်တက်တဲ့အရာဖျားကသားမြစ်ထားတဲ့အရာဖြစ်တဲ့အတွက်ပေါ့နော်ကျွန်မအမေရိကမှာဒီအရာတွေစဖြစ်လာတဲ့အခါမှာတော်တော်လေးကျွန်မစိတ်မကောင်းဖြစ်ရတယ်နှလုံးသားကြေကွဲရတယ်ဒါပေမဲ့အခုဒီလိုမျိုးပေါ့နော်ဟိုသူတို့ရဲ့တရားရုံးမှာအမှုတွေဒီလိုမျိုးဖြစ်လာတယ်ပြီးတော့မှကိုယ်ဝင်ဖြတ်ချမဲ့အရာတွေကိုတားမြစ်မယ်လို့တင်းကြတဲ့အခါမှာကျွန်မစိတ်ထဲမှာအယံဝမ်းတာတယ်ကျွန်မတို့ဆူတောင်းတဲ့အရာတစ်ခုလည်းပြည့်သွားတယ်လို့ကျွန်မယုံကြည်ပါတယ်လို့
အမေရိကရောက်မြန်မာတွေကြားမှာလည်းအမြင်တွေကတော့အမျိုးမျိုးပါတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရားရုံးချုပ်ရှေ့မှာကိုယ်တိုင်သွားရောက်ဆန္ဒပြခဲ့တဲ့မတ်ဂျူဂျူမင်းသူကတော့အခုဆုံးဖြတ်ချက်ဟာအမျိုးသမီးတွေရဲ့အခွင့်အရေးကိုထိခိုက်ရုံမကလူမှုအသိုင်းအဝိုင်းတစ်ခုလုံးအပေါ်မှာပါထိခိုက်သက်ရောက်မှုတွေရှိတယ်လို့ပြောပါရယ
်ဒါကပြောမယ်ဆိုလို့ရှင်အမျိုးသမီးတို့ရဲ့အခွင့်အရေးတွေမဟုတ်ဘဲနဲ့ကျမတို့ရဲ့ society တစ်ခုလုံးရဲ့အခွင့်အရေးကိုပါထိခိုက်နေလာနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်အထူးသဖြင့်ကျမက social worker တယောက်ဆိုတော့ကျမတို့ဒီလူပေါင်းတို့ခုလုံးပြောင်းလဲသွားနိုင်တာကိုကျမတို့ကမျက်မြင်ကိုယ်တွေ့မြင်လာရတော့မယ်။ဘာဖြစ်လို့ဆိုတော့ဒီလိုမျိုးပေါ့နော်ကျမတို့ရဲ့ရွေးချယ်ပိုင်ခွင့်ဒီကိုဝင်ရရှိလာပြီဆိုလို့ရှိရင်ကျမတို့ကမလို့ရှင်မဲနဲ့မွေးရမယ့်ကလေးတွေမကြွေးနိုင်မဲနဲ့မွေးရမယ့်ကလေးတွေမထိန်သိမ်းနိုင်မစောင့်ရှောက်နိုင်မဲနဲ့မွေးရတော့မယ့်ကလေးတွေလူပေါင်းတွေကိုရောက်လာပြီဆိုလို့ရှိရင်ကလေးတွေအတွက်လည်းမကောင်းကလေးတွေအတွက်လည်းစိတ်ဒဏ်ရာများစွာနဲ့ကြီးပြင်းလာနိုင် ို့အခြေအနေကများတယ်ဒီလိုမျိုးနောက်ပြီးတော့ဒီအခြေခံလူတန်းစားတွေကိုဝင်တားစေးကိုမတောင်းနိုင်တဲ့လူတွေအတွက်ဆိုလို့ရှင်ပို့ပြီးတော့ဒုက္ခရောက်လာနိုင်တယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဒါပြောလို့ဒါ reproductive health မျိုးပွားမှုဆိုင်ရာအခွင့်အရေးဆိုတဲ့ခါမှာအရင်ရဲ့အောက်မှာအများကြီးပဲပါလာပြီးအမျိုးသမီးတွေရဲ့ဟိုတားစေးသုံးခွင့်တွေကအစပါလာပြီးအမျိုးသမီးတွေဘလို့နေထိုင်ကျင့်ကြံရမယ်ဆိုတာတွေကအစပါလာပြီးအဲ့ဒါဒါအစပဲရှိသေးတယ်နောက်ပိုင်းဆိုလို့ရှင် LGBTQ community တွေရဲ့ right တွေပါထိခိုက်နစ်နာလာနိုင်တယ်လို့LGBTQ community ခေါင်းဆောင်တွေကလည်းပြောဆိုနေကြပြီပေါ့နော်တယောက်ကြီးကအရန်နဲ့ဝန်းနေဖို့ကောင်းတယ်ဒေါသလည်းထွက်မိတယ်ဒီလောက်တိုးတက်နေတဲ့အမေရိကလိုနိုင်ငံတော်မှာနောက်ပြန်ဆွဲတဲ့အတွေ့အခေါ်တွေနဲ့လူတွေကခေါင်းဆောင်ဖြစ်နေတော့ဒီနိုင်ငံမှာနေရတယ်ကျမတို့လိုအမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်အရန်နဲ့စိတ်ပူမိတယ်အခုလိုမျိုးပေါ့နော်ဒီ Spring Court ကဒီဗဟုတရားရုံးမှာဆိုလို့ရှိရင်တရားသူကြီးတွေကဒီအနှစ်ပေါင်း90လောက်နောက်ပြန်ဆွဲတဲ့အတွေ့အခေါ်တွေနဲ့ခေါင်းဆောင်လုပ်နေတဲ့အခါမှာကျမတို့အနေနဲ့တော်တော်လေးကိုစိတ်ပူမိတယ်ဒီနိုင်ငံအတွက်ဒုက္ခမျိုးစုံရင်ဆိုင်ရတော့မယ်ဆိုတာကိုလည်းကြိုတင်တွေးဆလို့ရပါတယ်ရှင
်။တရားရုံးကိုဆုံးဖြတ်ချက်ကြောင့်တရားဓာတ်ဖြတ်ချခွင့်နဲ့ပတ်သက်လို့ကြွယ်ဝမှုတွေကတော့ပုံမူကျေလောင်လာပါတယ်။သဘောထားဘလို့ကွယ်ကွယ်လက်တော်မှာတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုအလုံးကလိုက်နာကြမှာပါ။ဒီနေ့တချို့ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးပြီးချင်းပါပဲ။တရားဓာတ်ဖြတ်ချခွင့်ကြားမြင့်တဲ့တင်းကျပ်တဲ့ဥပဒေချက်ချင်းပြတ်မ်းမှုပြင်ဆင်လာနေကြတယ်ဆိုတော့ကိုတင်ပြရင်ဒီတိရိစ္ဆာန်မျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြပါရှင်။ကျွန်မခုခုထွေးပါရှင
်။ဒါကတော့မက်ခင်ဖြူထွေးအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်။အခုဒီတောက်ကြညာချမ်း VOA မြန်မာပိုင်းစီစဉ်အတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍကတော့သုတဆုံလေးအမေရိကန်တခွင်ပါရှင်။ဒီတပတ်မှာတော့တဲယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခသည်တပတ်ကို၄ရက်တာအလုံးလုံးရမယ့်အစီအစဉ်အကြောင်းတွေကိုကိုအောင်ကတင်ပြထားပါတယ်ရှင
်။ကိုမီကန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်ဖြစ်ရောက်ရှိလာတာဟာရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်။အဲဒီနောက်သူနာပြုအဖြစ်လုပ်ငန်းခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်။ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ်
။ဘယ်ကဒီမှာပြောလို့ပါဗျာ။ဒီ American Dream ပါဗျာ။ကိုကြမ်းနှစ်သက်ကိုလောက်ရင်နာကိုဝင်ဝင်လဲရမှာဆိုတာကြောင့်အခြားအလုပ်တွေမှာလည်းလောက်ကြည့်တာအဆင်မပြေဘူး။ကမောင်းတဲ့အလုပ်ကအရင်ကပတ်သက်နေတဲ့ပို့လို့ကျင်လို့ပဲဟိုကစလုပ်မှဆိုတော့လုပ်ဖြစ်တယ်ဒါပေမဲ့နောက်ပိုင်းမှတွေ့လာတာဆိုတော့ကိုကမောင်းအလုပ်ကကိုမောင်းကမောင်းပြောတာတခြားအလုပ်တွေစလို့ရှင်ကမောင်းတာအရင်ပြော
အမေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းပြည်ပြောဆိုလေးရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလှုပ်တဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်။ကိုပါကကုမ္ပဏီစားထောင်မှာဆိုရင် profit ကတလူမျိုးရှိတယ်။ management ကတလူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဇာတိ expense နဲ့ profit ကိုမင်းတွက်နိုင်အကုမ္ပဏီကားမောင်းတမတော်တော်များမင်းလို့ရှိရင်မတွက်နိုင်ကြဘူးလေ။ဒါမှမင်းကရှင်းပြမှာဆိုတော့ तू ကလေးစားမလဲတနိုင်ကကျွန်တော်သူထိုင်တော့တေချာပါစားရစားရနဲ့ရှင်းပြရှင်းပြတော့အာမင်း experience ရအောင်လို့ပြီးလို့ရှင်းမင်းကာမောင်းလောကမှာအာဘယ်ပါတွေ့တဲ့လူတွေကစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရအောင်ဖြည့်စီပြီးလို့ရှင်းတရားကြမယ်ကို company ကိုထောင်လို့ရှင်းငိုသားတောင်းမြန်မာမှာလာ
တရားကိုဖြန့်မြ9နာရီလောက်ကာမောင်းခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်တယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာဟာကိုယ်တိုင်ကားမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုပ်ငန်းဆရွတ်ဆာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါရတယ်။ကို့ကုမ္ပဏီကကားတွေကိုလည်း BNA ကင်းအောင်နီးပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါရတယ
်။ driver ကလီဘာနေကဘလောက်ကျန်လဲ။brain ညက်ကဘလောက်ကျန်လဲ။ဒီစီစားနှောင်းကအစကိုလီဘာနေလို့ဘလောက်ကျန်လို့ရှိရင် percentage ဘလောက်ဖို့တော့ရပါတော့เนาะဒီလီဘာအဆုံးလေးဘလောက်ကြီးကြာနေလားလဲအခွေကိုရာကျန်လားအခွေကိုရာကျန်လားဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကောကြီးစံစာရောရှိတယ်ကြီးစံစာဆိုအခွေလို့ချင်းကားဘလောက်ရင်းလဲပေါ့เนาะရင်းလို့ရှိရင်အဲ့ဒီကောင်အောင်အဆကျွန်တော်အီးမေးလ်လာတော့
ဖိုးအင်းမျိုးကကိုသိန်းတော်ဟာကောလိပ်ကနေဆက်ပြုပြင်ထင်းသိမ်းပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတဦးဖြစ်နေတာကြောင့်လဲခန့်ကုမ္ပဏီမှာကားစမောင်းပစ်ခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပွားရောင်း offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ဟိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော် train ပြီးတော့မှကျွန်တော်ဟိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အက်အက်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ODR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတာ
American ပြည်တော်စုမှာ COVID ကာလပြီးဆုံးတာနီးတယူပို့ဆောင်ရေးကဏ္ဍအတွက်လုံသားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားမောင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ data ရင်းအခြေဆိုင်ရာပြည်နယ်ဝန်ကြီးမှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ်
ဒီအရန်တတဲ့အချိန်မှာလဲမောင်းရတယ်။အာကျွန်တော်အရန်ကြတဲ့အချိန်မိုးတည်တည်မဲရွာတဲ့အချိန်မှာလဲမောင်းရတယ်။ဆိုတော့အနေများတယ်။လမ်းမှာလဲအက်ဆီဒန့်ဖြစ်လာတယ်အချိန်မျိုးတွေ။ဆိုတော့အဲ့ဒီအရန်များတော့လုပ်ပါ။အာအဲ့ဒီတောင်မလို့ပတ်စံတစ်ခုအဲအတော့မလုပ်စေချင်ဘူး။အာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးတွေနဲ့အဆင်ပြေမလား။အာအရင်ကတိုင်မင်ဆွေးနွေးပြီးမှအားလုံးကနေပြီးတော့ထောက်ပံ့ပေးတယ်ဆိုမှလို့ဘာတင်ပါလို့ကျွန်တော်အကြံပေးချင်ပါတ
ယ်ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အလုံး26စီးအထိရှိလာပြီလို့ဆိုရတယ်တည်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါတယ
်အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလောက်ကန်ကဆက်လက်ပြီးတော့တိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကုန်ပစ္စည်း9စီးရန်အောင်ကကုန်ကားကြီးတွေစမိုင်းထရက်တွေနဲ့ပဲတည်တာအဲ့ဒီတော့မလို့အများတန်းစမိုင်းထရက်တွေလိုအပ်တယ်ပြီးတော့ကားမောင်းသမားတွေလိုအပ်တယ်ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းတလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတီးထက်ပိုပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအာကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါ Volt company လုပ်ငန်းတွဲချက်ရေးဌာနအကြီးအကဲ Sarah Ray ကတင်းနေနေရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ
်တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီဆန်ဖရန်စစ္စကိုက Bolt Company ကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်သာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
အလုပ်က9ရက်ကနေ4ရက်ကိုရှော့ချကျင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအယုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုရရဲ့ရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိအသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှားယူသူတွေကတော့တောက်ကြနေမှာပါ။ဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။ကုမ္ပဏီ software engineer Sarah Yang က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောရတယ
်။ It's like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။2ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်းပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါရယ်အားလုံးကဒါကိုစိတ်ဝင်စားပါရယ
်ဒီရောပေါ့နိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်သက်နေပါရယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50တုံ့ဆွဲခဲ့ပါတယ်ခင်ဗျာ
ဒါကက ဒါကတော့ကိုအောင်တင်ဆက်နေတဲ့သုတဆောင်လေးအမေရိကန်တခွင်ပါရှင်။အခုဆက်လက်နားဆင်ရမယ့်ဒီသိပ္ပံနဲ့ဤပညာကဏ္ဍမှာတော့မြေရှားတတုနဲ့မြန်မာနိုင်ငံအပိုင်းသုံးခုတင်ပြမှာပါ။မြေရှားတတုကကဘာမှာဘာကြောင့်အရေးပါနေတာပါလဲ။လက်ရှိမှာမြေရှားထုတ်လုပ်မှုတရားဝင်မရှိသေးပေမဲ့ကဘာမှာထုတ်လုပ်မှုတတိယလိုက်နေတဲ့မြန်မာနိုင်ငံရဲ့မြေရှားအလားအလာကဘယ်လိုရှိပါသလဲ။ဒတတုရှာဖွေရေးနဲ့ဒူးဖော်ရေးပညာရှင်ဦးစောနောင်ကို .k မျိုးသက်ကမေးမြန်းတင်ပြမှာပါရှင
်2020ကမ္ဘာမြေရှားတက္ကသိုလ်ထုတ်လုပ်မှု metric တန်ချိန်3,400အထိတိုးလာနေချိန်မှာတန်ချိန်3,400ထုတ်နေတဲ့တရုတ်နဲ့တန်ချိန်38,000ထုတ်တဲ့ American ပြည်ရင်ပန်ဝါကတန်ချိန်3,000နဲ့ကမ္ဘာတက်တဲ့အများဆုံးမြေရှားထရက်ဒေတာဖြစ်နေပါတယ်။ကိဥ်ကထုတ်တဲ့မြေရှားကုန်ချမ်းထုတ်ဝက်ကလည်းမြန်မာစီကရတာပါ။လက်ရှိမှာမြေရှားထုတ်လုပ်မှုတည်ဝင်မရှိသေးတဲ့မြန်မာနိုင်ငံရဲ့မြေရှားအလားအလာကဘလို့ရှိပါသလဲ။မြေရှားတက်တူကဘာကြောင့်အရေးပါနေတာပါလဲ။တက်တက်တူရှာဖွေရင်းနဲ့တူဖို့ရည်ပညာရှင်ဦးစောနောင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
ဆောမြန်မာနိုင်ငံဒီကချင်ပြည်နယ်ဒီပန်ဝါဒေသမှာပဲရှိလာတဲ့ကြာချာနေရာတွေမှာရောမြေရှားတက်တူတွေရှိလာဆရာ
အခုလုံးလုံးဆိုတော့ဒီကချင်မှာတော့အများဆုံးပေါ့နော်နောက်ပြီးရင်အခုသူတို့ကချင်ပန်ဝါကျင်ထင်းသိမ်းအဖွဲ့ရဲ့တို့ရောတော့ဒီကချင်ထဲမှာကိုလောက်ခွဲပေါင်း100ခါလောက်ရှိရပြောတယ်မြေရှားလောက်ခွဲပေါ့နော
်
လောက်ခွဲတွေ100ကျော်လောက်100ဝန်းကျင်လောက်ရှိလို့ဆိုတယ်ဒါတော့မြန်မာပြည်မှာတခြားနေရာတွေနည်းနည်းဆိုရင်တော့အင်းတော်နဲ့အင်းတော်နယ်ကတားကြမှာလဲတချို့လုံးနေတယ်လို့ပြရတယ်။နောက်ပြီးရင်ကျွန်တော်တို့ဟို border DGSC border မှာတော့ဟိုကျွန်တော်တို့ regional mapping ဆင်းတော့ကဒီတနင်္သာရီအထူးတစ်ဖြစ်ကျွန်တော်တို့ဒေါ်ဝဲရလောင်လုံး beach မှာတော့ marine place မျိုး marine place တိုင်းပေါ့လောင်လုံး beach မှာတော့ဒီလွှဲရအတွေရောက်ဖူးတယ်
။ဟုတ်ကဲ့
ဒါပေမဲ့ဒါတော့ wallpaper ဖြစ်တဲ့အဆက်တော့ကျွန်တော်လိုမလေးလာရဘူးလေဒီ twist နေတဲ့တွေ့တာပေါ့ twist နေတယ်ပဲတွေ့တယ်ဟု
တ်ကဲ့အနေချင်းပါတာပေါ့
အနေချင်းပါတယ်ဟုတ်တယ
်ဟုတ်ကဲ့ဒ
ီ monoxylo xenotino တလူပေါ့
ဆရာတော့မြန်မာနိုင်ငံကဒီမြေရှားတက်တူအလားအလာလေးနည်းနည်းပြောပြပေးပါဆရာ
မြေရှားတက်တူအလားအလာနေတယ်တော့ဒီကချင်ပြည်နယ်တက်မှာလုံးမဲ့ဆိုရင်တော့အကလင်းဂရနိုက်လာနိုက်လော့ဂ်လို့ဒီအမျိုးလော့ဂ်တိုက်တွေလိုက်ရှာပြီးပေါ်ထွက်ရမှာပဲလေပညာရှင်တွေအနေနဲ့ဒါမှမဟုတ်ဌာနဆိုင်ရာနဲ့လုပ်မယ်ဆိုရင်မြန်မာပြည်မှာဒီ Ines Belt ပုံဦးတော်ကြီးတော့ရှိတယ်လေဒီထက်မှဒီ Belt တွေလိုက်ရှာရုံပါပဲဒါတော့ကချင်မှာမဟုတ်ဘူးတခြားနေရာတွေလည်းရှိတယ်ဒီနေ့သာကြီးကိုဆက်တွေမှာလည်းဒီလိုမျိုးအကလင်းကျွဲတဲ့ဟာရှိတာအလောင်းလုံးဆိုရင်သူဖြစ်ချင်တာဒီကိုဆက် Ines Lock တွေကတချို့တွေကတော့ဒီအကလီကျွေတာပေါ့ဒါကြောင့်လဲဒီလောင်းလုံးဘီချ်မှာဒီလိုမျိုးထွေးဆွတွေ့ရတယ်ကျွန်တော်တို့ရှာမယ်ဆိုရင်တော့ဟိုအကလီကျွေသွားတဲ့မိတ္တကြောင့်တွေရှိတဲ့ဒေသတွေကိုလိုက်ပြီးရင်ကျွန်တော်တို့ခွဲဆင်းဖို့လိုပါတယ်ဟိုတော့အမျိုးကျွန်တော်တို့74 to 78တော့ GSC project နဲ့လောက်တော့မျိုးအားများများနဲ့တုံကြီးဒီလိုသုံးရင်တော့တွေးမယ်လို့ထင်တာပဲ
ဟုတ်ကဲ့တကြစနစ်တကြဟိုမှတ်တမ်းတင်ထားတာတော့မရှိသေးဘူးပေါ့နော
်အခုတော့ဒီလိုစင်ကြာမရှိဘူးတင်တော့တင်ထားတယ်ဟိုဒီမြေပုံထဲမှာဒီကျွန်တော်တို့ mineral resources ဆိုမက်ကမှာပေါ့အဲ့တော့တော့တွေ့ရအောင်ဆိုပြီးရနေတင်ထားတာရှိတယ်ဒါပေမဲ့တစ်ခုနှစ်ခုလောက်ပဲတွေ့ရတာ
ဟုတ်ကဲ့ပါဆရာဆက်ပြီးမြန်မာနိုင်ငံမှာတွေ့ရတဲ့အဲ့ဒီဘယ်အခြေအဟောဘယ်နှမျိုးလောက်ရှိတယ်ဆရာ
လွဲအော်တော့ခုတန်ပေါ်မှာထွက်တာတော့လွဲအော်မှာနေမျိုးခွက်ထားတယ်လေ
ဒီ
ပြီလွဲအော်နဲ့လိုက်လွဲအော်ဆိုရင်နေမျိုးခွက်ထားတယ်ဟိုလေးတယ်မြေရှားနဲ့ပေါ်တဲ့မြေရှားပေါ့တန်ပေါ်မှာတွေ့တာ heavy လွဲအော်နေဖြစ်တယ်ဒီ heavy လွဲအော်တွေကပုံကြီးရဲ့တန်ဖိုးကြည့်တယ်ဈေးပူရတော့အဲတော့တန်ပေါ်မှာထွက်တာဟိုတော်ဘီယန်နဲ့ dysphosium ဖြစ်တယ်ဒါ heavy လွဲအော်တွေ
မြေရှားတက်တူထုတ်တဲ့နေရာမှာဟိုဘေးရွက်ပစ္စည်းတွေနဲ့အဖို့တန်ဒါတွေဘာတွေများရပါသလဲဆရာဘာဖြစ်လို့လဲဆိုတော့ဒီမြေရှားတက်တူထုတ်တဲ့နေရာရဲ့အပါဝင်ပေါ့နော်မြန်မာနိုင်ငံတကြောကရွှေမရှိတဲ့နေရာမရှိဘူးတော့အမတန်ရှားတယ်နေရာတိုင်းမှာရွှေရတွေ့နေဒီနေရာတွေမှာရောရွှေထုတ်တာတွေရှိသလားအခြေအနေလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ ဒီမြေရှောက်ဖမ်းမိတဲ့အချိန်မှာကျန်တဲ့ဒီဝိစိတ်ထဲကဒီသူတို့ကတော့ဗမာတွေကတော့ထတ်ဆေးတော့ထတ်ဆေးတော့ရွှေတွေရတယ်ကြောက်တွေလည်းရတယ်အဲ့ဒါတော့အသေးချော်ပါပဲဘာလို့ဆိုကျွန်တော်မိတ်ဆွေကချင်းတွေလုံနေတဲ့လူတွေစီကသိရတာ
ကျမြေရှားတက်တူကိုဘယ်နေရာတွေမှာအဓိကသုံးပါတယ်လဲဆရာအဲ့ဒီမြေရှားတက်တူအသုံးပြုပုံလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဟုတ်1965မတိုက်ခင်ကြီးကမြေရှားတက်တူကလူအချင်းအတော်ဝနေတယ်1965မှာဈေးကွေးကိုရောက်တော့တယ်ကာလာ TV ဆက်တင်နေတူမြေရှားလူအချင်းကမြန်မာလာတော့ဟောကြောင့်ဆိုရင်ဒီကာလာ TV ဆက်မှာအသုံးပြုတဲ့ European မြေရှားမင်းတွေကဒီကာလာ TV ဆက်မှာတုံးအတွင်းမရှိမဖြစ်လို့လဲ Drossin တခုဖြစ်နေတယ်ကြောင့်အသုံးပြုတာတော့တော်တော်များတယ်လေတော်တော်များတော့နောက်တောက်ရှောင်းကမြေရှားဟိုကဘာမှာလူအချင်းကြီးမနေပါဘူးနေတော့မရှိမြောက်လောက်ကိုတိုးလောက်ကိုပဲရှိတယ်နီယိုဒီမီယံနဲ့ဆာရာမီယံမြေရှားနဲ့ခြားတတူနဲ့စားပြီးရင်ဒီ strong magnet ဆောအားမြေ magnet ပေါ့နော်အပူသူကအပူတော်တော်ခံနိုင်တဲ့တန်လိုင်းမျိုးလောက်ရောက်မှတုံးတယ်။ရာရှင်ကားအင်ဂျင်လောက်ရောက်မှတုံးတယ်။လေအားရာရှင်ဂျင်နရေတာထုတ်လောက်ရောက်မှတုံးတယ်။နောက်ပြီး hard disk လို့ cell phone လို့အဲ့ဒါတွေလောက်ရောက်မှတုံးတယ်။အဲနောက်တစ်မျိုးပြောရင်တော့ Dysphorian မြေရှားရဲ့တဗီယံမြေရှားအဒီနမျိုးတော့ပမာထွက်တဲ့အမျိုးအစားပဲ။ဒိုက်စဖိုစီယံနဲ့တဗီယံဒီဒီဓာတုဇာတ်တွေကတော့တိုက်လိရင်နေနောက်ပြီးရင်ဒီရာစက်ကားတွေမှာသုံးတယ်။နောက်ကျန်တာတွေကတော့ပြောမယ်ဆိုဟိုခွဲစိတ်ကန်သုံးအထောက်ကူပစ္စည်းတွေဓာတ်ကူပစ္စည်းတွေနျူကလီးယားယာဉ်ကုန်တင်ဖို့တွေဒီအာကာသဆိုင်ရာပစ္စည်းများလောက်ရောက်မှာသုံးတယ်။နောက်ပြီးရင်အီလက်ထရောနိကပစ္စည်းတွေမှာသုံးတယ်။ဆောအားမြင်တန်လိုက်တွေလောက်ရောက်မှာသုံးတယ်။ဟိုအကျက်တလေးရင်လို့ရင်ငုံတင်ဖို့လို့ဒီလိုမျိုးဆေးရည်ရောင်မှလည်းသုံးတော့အဲတော့နောက်ပြီးရင်ဒီလေအားလျာဆေးတို့ပေါ့နော်လောက်အောင်မှလည်းသုံးတယ်ဒီလျာဆေးကောက်တွေမှလည်းသုံးတယ်ဆိုတော့သူကအသုံးပြုတာတော့အများကြီးပါပဲဒါကြောင့်တိုင်းမြေရှားအမြဲပဲလိုအပ်နေမှာပဲ
ဟုတ်ကဲ့ဆက်ဒီပန်ဝါမှာတွေ့တဲ့အမျိုးအစားဘာအဓိကသုံးပါလဲဆ
က်ပန်ဝါမှာတွေ့တဲ့အမျိုးအစားကတော့ချက်တက်လျင်လုံးတဲ့နေရာမှာသုံးတယ်။နောက်ပြီးရင်ဒီလျာဆက်ကားတွေထုတ်တဲ့နေရာမှာသုံးတယ်။အဓိကတော့။နောက်ပြီးလေအားလျာဆက်လုံးရောက်မှလည်းသုံးတယ်။ပန်ဝါဟာသူကဟိုမှာ heavy layer အဟို lead တဲ့အမြေရှောက်ဆိုတော့သူကတန်ဖိုးလည်းကြည့်တယ
်။ဟုတ်ကဲ့ပါဆရာ။ဒါကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဘူမိပညာရှင်ဦးဆောင်တော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်လို့ပြော
။ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်သွားတာပါ။အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာခိုလုံခွင့်လျှောက်ထားသူတွေရဲ့လျှောက်လာတွေစစ်ဆေးနေချိန်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းနေတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရရက်ခဲ့တာဟာဥပဒေချိုးဖောက်ရမရောက်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။အရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကျင့်သုံးခဲ့တဲ့တင်းကျပ်တဲ့မူဝါဒအရခိုလုံခွင့်လျှောက်ထားသူ 9,000 လောက်ဟာမက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းနေကြရတာပါ။ဒီအစီအစဉ်ကိုဘိုင်ဒန်အစိုးရလက်ထက်မှာရက်ဆိုင်ဖို့လိုအပ်တဲ့အတိုင်းအသေးချာဆောင်ရွက်ခဲ့တယ်လို့ပြည်ထောင်စုတရားရုံးချုပ်ကကြာသာရေးနေ့ကဆုံးဖြတ်ခဲ့တာပါ။ပြည်ထောင်စုတရားရုံးချုပ်ကကြာသာရေးနေ့ကဆုံးဖြတ်တဲ့နောက်ထပ်ဆုံးဖြတ်ချက်တစ်ခုကတော့လေရုညဉ့်ညမ်းမှုတိုက်ဖျက်ရေးဥပဒေအရသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအနေနဲ့ဖမ်းလုံအိမ်တန်းငွေထုတ်လွှတ်မှုကိုကန့်သတ်ခွင့်မရှိဘူးဆိုတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာကမ္ဘာ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိုထိခိုက်စေတဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကအဝေဖန်ခဲ့ကြပါတယ်။တောက်ချာနေအစောပိုင်းကယူကရိန်းနိုင်ငံအော်ဒီဆာဒေတာကိုရုရှားကဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာကြောင့်လူအနည်းဆုံး18ဦးသေဆုံးပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်။ရုရှားတွေပြစ်မှတ်ထားခဲ့တဲ့နေရာတွေကတခုကတော့လူနေအဆောက်အဦတစ်ခုဖြစ်ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကယူကရိန်းနဲ့ရုရှားခေါင်းဆောင်တွေအကြားမှဆက်သွယ်ရေးစကားဖြစ်နေသူတာဝန်ယူပေးမဲ့အကြောင်းဒါတာရင်းတွေတုန်းကကန့်လန့်လိုက်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့ညချမ်းအတွက်ဒီသတင်းစီစဉ်ဒီအစီအစဉ်အတွက် ထုတ်လုပ်ရေးမှူးကတော့ Matsumuma အတန်ဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွက်တွေကနေကင်းဝေးကြပါစေရှင်ကျွန်မအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.